န်ကျောက်ခင်းတွင်ဒေသမှာကျောက်စင်းရဲ့အလွန်အကျွံလူပေါ်နေတာကြောင့်သဘာဝပတ်ဝန်းကျင်ပြည့်ဝမှုတွေလည်းအများအပြားမြင်တွေ့နေရပါတယ်။အသည့်သာဆုံးကတော့မြေမျက်နှာအသွင်ပြင်မှာတောင်ကုန်းတောင်လွှမ်းတွေဟာနေဆိုင်တဲ့ဂျိုင်ဝမ်တွေအဖြစ်ကိုပြောင်းလဲသွားကြတာပါ။ငကူကတောင်ပေါ်မှာရှိနေတဲ့တစ်ပင်ဆိုတာလဲပျောက်သွားတာကြားကြလာပြီလို့ဆိုပါတယ်။သဘာဝစိန်တော်တွေမှာမြေစာဆွန့်ပစ်ခွင့်ပြုလိုက်တာကြောင့်လဲစိန်တော်တွေပျက်စီးရတယ်လို့ဥရုချောင်းတွင်မြေစာတွေခိုးကြောင်ခိုးဝက်တစ်မျိုးဂျောင်းတစ်မျိုးဆွန့်ပစ်နေတာကြောင့်ဥရုချောင်းကြီးလဲကောသွားရတယ်လို့ဖားငန့်မြို့မှာနှစ်ဆင်ရေရှမ်းတဲ့ပြဿနာပေါ်ပေါက်လာပါတယ်။ဘိုးတွင်ရေရှမ်းတဲ့ပြဿနာကျင်းဝတဲ့ဖားကန်မှာကြံအချိန်တွင်မှရင်ဆိုင်ရတာကတော့ရေရှားတဲ့ပြဿနာပါ။အာနာပိုင်တွင်အနေနဲ့ပေါ်လာတဲ့ပြဿနာအတွက်အဆင်ပြေအောင်ဆောင်ရွက်ပေးပေမဲ့အမြဲနောက်ကျနေပြီးအခြေအနေများဟာတနည်းချာဆိုးဝါးလာနေတာဖြစ်ပါတယ်။ကချင်ပြည်နယ်တပ်တုတွင်တဲ့သဘာဝပတ်ဝန်းကျင်ဝန်ကြီးဥဒါရှိလာဆိုင်ပြောပြတာက
ဒီကတော့သူကတော့တရံသာတ 2.0 တော့ဘယ်နေရာပဲဖြစ်ဘယ်နိုင်ငံပဲဖြစ်ဖြစ်သူကတရံသာတ 2.0 တော့တဘာဝပေါဝင်ကျင်ကတော့ပျက်စီးတာပေါ့နော်။များများတူးများပြတ်တယ်။ဒီဟာကြီးကတော့ကျွန်တော်အနေနဲ့ကအခုမှဖြစ်လာတာမဟုတ်ဘူးလေ။ဟိုလုံခဲ့တဲ့အချိန်ခေတ်ကာလကနေပေါင်းများစွာနေဖြစ်လာတဲ့အနေထားလို့ဆိုတဲ့အချိန်ကတော့ဒီဟာကတော့အဲဘယ်လိုပြောမလဲဆိုရင်တော့ဒါကျွန်တော်တို့ကလည်းတောက်လျှောက်ကတော့ဒီတဘာဝပေါဝင်ကျင်ဆိုင်ရာကတော့ဟိုတွင်စင်းပြီးမှတိုင်းတာတာပြောရှိပါတယ်။
တဘာဝပတ်ဝန်းကျင်ပြည့်ဝမှုကြောင့်လောလောလတ်လတ်ရင်ဆိုင်နေရတဲ့ပြဿနာကတော့ရေရှားတဲ့ပြဿနာပါ။တောက်ရေကိုဝဲတောက်နေရပေမဲ့သုံးစရာရေလုံးဝမရှိတဲ့နေရာတွေလည်းရှိနေပါသေးတယ်
။တွေ့နေတဲ့တွေ့ရတာရေတွေအကုန်လုံးအဲ့ဒီသူ့အောက်နေတဲ့နောက်ကိုလိုက်ပုံတာပေါ့ဗျာ။အဲ့ဒါကတော့ကျွန်တော်တို့ဖားကြတဲ့ငယ်လုံးပဲဗျာ။လုံးဖြင်းတိုင်းတော်ဝေခါပေါ့နော်။မော်တိုင်းမော်တိုင်းနဲ့ကုမ္ပဏီတွေကတော့လောလောဆယ်တော့ပေါ့ဗျာ။ရေရှိတဲ့နေရာတွေပိုက်ပြီးတွေ့သေးတာသူတွေပါပြီးတော့ရှိတာပေါ့။
ဘာဖြစ်ပြေပါမလားအချိန်နေရ။
အဲ့ဒါကတော့မသိနိုင်ဘူးဗျ
။ဖားကံမျိုးကအလွတ်တဲ့တော့ကိုစော်မိုးထက်ပြောပြသွားတာပါ။အခုလိုရေရှားခြင်းဟာကြေးရွာတွေဟာရေတွင်းကိုပစ်တရာပတ်ဝန်းကျင်အနက်လောက်တူးကြတာဖြစ်ပေမဲ့ရွာတွေဘေးမှာကြောက်မြက်ကုမ္ပဏီတွေကပေ400 500ပတ်ဝန်းကျင်တူပြီးကြောက်ရှာနေကြတာကြောင့်ပေတရာပတ်ဝန်းကျင်တူးထားတဲ့ရေတွင်းကရေတွေပျောက်ကုန်တာဖြစ်ပါတယ်။ဒီပြဿနာဟာကြောက်တူးတဲ့ကုမ္ပဏီတွေကြောင့်ဖြစ်တယ်ဆိုတာမြင်တွေ့နိုင်ပေမဲ့အခုမကြာမီကထုတ်ပြန်လိုက်တဲ့ကြောက်မြက်ဥပဒေမှာနီးဥပဒေမထုတ်ပြန်သေးတာကြောင့်ဘလို့မှအရေးယူနိုင်ခြင်းမရှိဖြစ်နေတာပါ။ပြည်နယ်တပ်တုတွင်တဲ့သဘာဝပတ်ဝန်းကျင်ရေးရာဝန်ကြီးဥတာရှိလာဆိုင်ပြောပြတာက
ဥပဒေကလည်းဟိုဇန်နဝါရီ29မှာမှလက်မှတ်ထိုးရလေးတာမှာရက်ပေါင်း90ပေါ့ဒီကြားထဲမှာလွတ်တော်နားသွားတာလေးဆရာ
သ
ူကလွတ်တော်နားသွားတဲ့အချိန်ကသူဒီလွတ်တော်နားတဲ့အချိန်တော့တွင်းမှာပဲမတ်လ9ရက်နေ့ကသူတို့အဲ့ဒီနီယူဘီကိုတို့ဆီလိုပြီးတောင်စုမှာကြားရတာပေါ့နော်အဲ့ဆိုရင်တော့အခုသူကအနေနဲ့အဲဒီလဒီအခုပြန်ပြီးတော့တို့လွတ်တော်ပြန်စတော့မလဲအဲအဲ့ဒီမှာတော့တင်နိုင်မယ်လို့ကြားတာပေါ့
နောက်တစ်ခုကတော့သူ့ပြန်ထားတဲ့ဥပဒေမှာတတ်တွင်အရွယ်စားနဲ့ပတ်သက်ပြီးကန့်တတာတွေရှိတာကြောင့်အခုလက်ရှိတူးပေါ်နေတယ်လို့မိကုံရန်ကုံတူးခွင့်ရမှာမဟုတ်တော့ဘူးလို့ဆိုပါတယ်ဖာကန်ဒေတာရေမလုံလောက်မှုနဲ့ပတ်သက်ပြီးနောက်ပြဿနာတစ်ခုကတော့တန်းနဲ့ချီတဲ့မြန်မာနိုင်ငံလုံးကလူတွေလာရောက်နေထိုင်တာကြောင့်ဖြစ်နေတာပါလူတွေများပြားလွန်းတာကြောင့်တဘာဝကထုတ်ရရတဲ့ရေအငင်းမြင့်မလုံလောက်မှုဖြစ်နေတယ်လို့တခြားသောလူမှုရေးပြဿနာတွေတရားဥပဒေစိုးမိုးရေးကိစ္စတွေပါဖြစ်ပေါ်လာနေတာပါ
ခက်တော့ခက်တယ်ဗျာခုဟာအရန်ဟိုကြောက်စိတ်တူးတဲ့ကိစ္စကဘယ်သူမှမနိုင်တော့ဘူးအဲ့လိုပုံစံမျိုးဖြစ်နေတာအစိုးရလည်းမနိုင်ဘူး KIA လည်းမနိုင်ဘူးဗျာမနိုင်ဘူးဆိုတာကဒီဝိအားလည်းအစိုးရတာဝန်မကြည့်ဘူးပေါ့နော်တက်တက်မတ်မတ်မလုပ်နိုင်ဘူးပေါ့အဲ့လိုဆိုတော့ကြောက်စင်းကြီးတူးတဲ့ကုမ္ပဏီတွေကချင်းကလို့တူးလာပဲဒီကသူတို့ကြောက်စင်းရဘူးပဲသူတို့ထားပဲကြည့
်အဲ့လိုတင်းတော့ကုစော်မိုးထက်ပြောပြသွားတာပါကြောက်စင်းတွင်ဒေတာကပြဿနာပေါင်းစုံဟာခိုင်မာတဲ့ဥပဒေနဲ့ကင်တွေရမှာဖြစ်တယ်လို့အဂရိလိုက်စားမှုတိုက်ဖြတ်ရေးအဖွဲ့လူမျိုးကပါဝင်ရောက်ပြီးပြက်ပြက်သားသားလုတ်ကင်ဖို့လိုတယ်လို့ပြောပါတယ်ဒီလိုမှမဟုတ်ရင်တော့ကြောက်စင်းဆိုတာနောင်ဆိုရင်ပြားတိုင်းမှာသာမြင်တွေ့နိုင်ရတဲ့ပစ္စည်းဖြစ်သွားနိုင်တယ်လို့ဒေသခံတွေကပြောဆိုနေကြပါတယ်ခင်ဗျာ